မြန်မာနိုင်ငံရဲ့ရှေ့မတိုးနိုင်ဖြစ်နေတာဟာနှစ်ဦးနှစ်ဖက်ယုံကြည်မှုကိမဲ့နေတယ်လို့အန်အယူဒီနဲ့တက်မတော်ရဲ့ဖက်ဒရယ်ဒီမိုကရေစီစနစ်ပေါ်မှာတာဝန်ယူလှုပ်ဆောင်တဲ့တပ်တွေအထောက်အထားဆိုတာမျိုးမရှိဘူးလို့မြန်မာနိုင်ငံရဲ့အကဲခတ်တွေကတုံ့တက်ကြပါတယ်။မနေ့ကနေပြီးတော့မှတနင်္ဂနွေလုံးပြစ်ခတ်ရစဲရေးအန်စီအေစာချုပ်၄နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကျင်းပ ချင်းမတိုးနိုင်ဖြစ်နေရပါလေ American ပြည်ထောင်စု George Washington တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက္ခ Christina Finn ကတော့အခုလိုသုံးသပ်ပါတယ
် Well although the NLD ran on a platform of establishing a federal democratic union there hasn't been much evidence of
NLD အနေနဲ့ပြည်ထောင်စုဒီမိုကရေစီအစိုးရအဖြစ်စ조사အုပ်ချုပ်တယ်ဆိုပေမဲ့လည်းဒီအမြင်ကိုခိုင်ခိုင်မာမာအကောင့်ထည့်ဖို့တယ်ဆိုတဲ့အထောက်အထားမျိုးမရှိပါဘူးတချိန်တည်းမှာပဲမြန်မာနိုင်ငံမြောက်ပိုင်းမှာတဖက်သားအပြစ်အခက်ရက်စဲရေးစတမရောကပြင်ညာခဲ့ပေမဲ့လည်းနောက်ဆက်တွဲငင်းချမ်းရေးအစုပြုချက်အစ်စ်တွေဒါမှမဟုတ်ပြည်ထောင်စုအစိုးရစနစ်ထူထောင်ဖို့သဘောထားလက်တွေ့ပြတ်တာတာစတာတွေကိုဆက်လက်လှုပ်ဆောင်ခြင်းမရှိခဲ့ပါဘူးငင်းချမ်းရေးဖြစ်စဉ်ဆိုတာလက်နက်ကင်ပြည်ပခါကိုအဆုံးသတ်ရုံတသက်မဟုတ်ပါဘူးအ ਨੇ ဆုံးအနေနဲ့ပြည်နယ်တွေမှာကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ဒေတာတွင်အုတ်ချုပ်ပိုင်ခွင့်ရှိတဲ့ပြည်ထောင်စုဒီမိုကရေစီစနစ်မျိုးကိုဖန်တီးတဲ့အဆင့်ပါငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်နေတာပါ
။ဒါဆိုရင်ငြိမ်းချမ်းဖြစ်စဉ်82ကိုဘယ်လိုလှုပ်ဆောင်သင့်တယ်လို့မြင်လဲရှင
့် So to rejuvenate the peace process I would like to see the members of the union
ငြိမ်းချမ်းရေးဖြစ်စဉ်ကိုပြန်ပြီးတည်လွင်စေဖို့ဆိုရင် UPDJC ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအနေနဲ့နိုင်ငံအနှံ့သွားရောက်ပြီးကန္တာအမျိုးမျိုးမှလုတ်ကင်နေတဲ့လူတွေကိုဖိတ်ခေါ်ပြီးတော့တိုင်းပြည်အနာဂတ်ပေါ်မှာသူတို့အတွေ့အခေါ်ယူဆချက်တွေကိုထုတ်ဖော်တင်ပြတဲ့အပြန်အလှန်ပြောဆိုဆွေးနွေးပွဲတွေပြုလုပ်တင်ပါတယ်။ဒီနေရာမှာလဲသူတို့ကိုအတင်းကြီးဖြတ်မှုမတရားသင့်တဲ့ဆက်သွယ်မှုစတဲ့ဆွေးချက်တွေနဲ့ဖမ်းဆီးခံရမယ်ဆိုတဲ့စိုးရိမ်မှုအကြောက်တရားတွေကင်းဖို့လိုပါတယ်။ဒါ့အပြင်အစိုးရနဲ့တက်မတော်အနေနဲ့ငင်းချမ်းရေးဖြစ်စဉ်ကပါဝင်သူတွေနဲ့အလို့သဘောဆွေးနွေးပွဲတွေပုံမှန်ပြုလုပ်တင်ပါတယ်ဒီနေရာမှာလက်နက်ကင်အုပ်စုတွေနဲ့သာမကနိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တခြားကျွမ်းကျင်ပညာရှင်တွေလည်းပါဝင်တင်ပါတယ
်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့မင်းကပြောကြားတဲ့သူ့ရဲ့မိန့်ခွန်းထဲမှာဖယ်ရယ်ကိုအကောင့်ထဲပေါ်ရမှာမဖြစ်နိုင်တဲ့နိုင်ငံရဲ့အခြေအနေနဲ့မကိုက်ညီတဲ့ဖြစ်လို့တဲ့ဆန္ဒတစ်ခုရဲ့အပေါ်အာယုံဆိုင်ဆောင်ရွက်မနေဘဲလက်ရှိအခြေအနေနဲ့ကိုက်ညီတဲ့ဖြစ်နိုင်ခြေအပေါ်အာယုံဆိုင်ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ထိရောက်မြန်ဆန်မယ်လို့ဆိုပါရယ်။ဒါပေမဲ့တက်မတော်ဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတော့ပေးထားတဲ့ကတိတွေအတိုင်းလိုက်နာအကောင့်ထည့်ဖော်ခြင်းမရှိဘူးဆိုတာတွေ့ရတယ်လို့ဂျာမနီအခြေဆိုင်တိုင်းသားရေးရာကျွမ်းကျင်သုံးသက်သူဆိုင်းဝမ်ဆိုင်းကပြောပါရယ်။
တိုင်းသားတွေကတကယ်တော့သူတို့ကတောင်းဆိုတာတော့မဟုတ်ဘူးသူတို့ကဒီ NCA ဘာတဘောတူညီချက်နဲ့အညီလွတ်ခွင့်ကံကိုကန့်ကွက်ကိုသူတို့ကတောင်းနေတာပြည်နေဥပမာရှမ်းအဖွဲ့ကိုကြည့်မယ်ဆိုရင် ASF ကတတိလုံးနိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့အတွက်တကယ်တော့အစီအအခွင့်ပြုထားတယ်ဒါပေမဲ့တကယ်တော့လုပ်တဲ့စီကြတော့စတာလိုက်ပြီးပြိပင်လာရှိတယ်ပြိပင်လို့သူတို့ကဆွေးနွေးပွဲတွေရလက်ပြီး27ရာစုပင်လုံးညီလာခံတတိယအကြိမ်ကိုတက်တဲ့အချိန်မှာသူတို့ကပါမဝင်ပြီမပြောရဲနဲ့ဒီလိုတက်ရုံပဲတက်တဲ့အခြေအနေမျိုးကဖြစ်ကုန်တော့ဒါတော့အတိပ္ပယ်ကဒီအစိုးရနဲ့စစ်တပ်အနေနဲ့ပေါ့ SCE မှာသဘောတူညီထားတဲ့အချက်လက်တွေကိုလက်လျောညီချွေလုပ်ပေးဖို့လုပ်တယ်ဟိုဟိုနေရာပိတ်လိုက်ဒီနေရာပင်လိုက်လို့လို့လို့ရှိရင်သူကအလုပ်မရှိဘူး
ဒေါက်ဆန်းစုကြည်ကဒီနေ့မေကွန်းထဲမှာပြောသွားတာဒီလိုအောင်မမြင်ဖြစ်နေရတဲ့အကြောင်းအချက်တွေထဲမှာ NCA စာချုပ်ကြောင့်မဟုတ်ပဲဒီ NCA စာချုပ်ကိုအကောင့်ထဲပေါ်ရမှာပေးထားတဲ့ကတိတွေတိုင်းလှုပ်ဆောင်နိုင်ခြင်းမရှိလို့လို့သူပြောသွားတဲ့အပိုင်းမှာကြတော့ဘယ်လိုသုံးသပ်ပါလဲရှင
် NCA မှာတမထားတဲ့အတိုင်းမလှုပ်ဆိုင်မလှုပ်ဆောင်နိုင်တာဘာကြောင့်လဲလို့ကိုကနောက်တစ်ချက်သူအထပ်မေးဖို့လိုတော့နော်အဲ့လိုထပ်မေးမယ်ဆိုလို့ရှိရင်ခုနပြောလို့ပေါ့လူမျိုးအလိုက်လှုပ်တဲ့political dialogue ပေါ့နိုင်ငံရေးဆွေးနွေးပွဲတွေကိုစစ်တပ်ဖက်ကတော့ကြက်ကြက်ရဲ့ဖြစ်အောင်လုပ်နေတဲ့ဥစ္စာတောင်းမို့လို့ပဲပြောရမှာပေါ့နောက်တစ်ခုကလည်းဒီဆက်ပုံစံကြက်ကြက်ကြက်သွားမယ်ဆိုလို့ရှိရင်တော့ဒီအလုံးပါဝင်ရေးမှုမူအားဖြင့်အစီအရလက်ခံတယ်လို့ပြောပြီးမဲ့တကယ်တော့သူတို့ကအကုန်လုံးလက်မခံတဲ့တက်တမှုဒီနေ့အချိန်ဒီအလုံးပါဝင်ရေးကမဖြစ်နိုင်တော့
အောက်တိုဘာလ28ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့ MCA ၄နှစ်ပြည့်အခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖိုးတို့တက်ရောက်ပြီးတော့ NCA စာချုပ်ပါအချက်တွေအကောင့်ထဲဖော်နိုင်ခြင်းမရှိတဲ့အပေါ်မှာသူတို့ရဲ့အမြင်သဘောထားတွေကိုထုတ်ဖော်ပြောဆိုသွားပါရစေ။